မြန်မာနိုင်ငံပြုပြင်ပြောင်းလဲရေးလုပ်တဲ့အခါမှာ rule of law ဆိုတဲ့တရားဥပဒေစိုးမိုးရေးဆောင်ရွက်ရမယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကအာဏာမရခင်ကရောအာဏာရပြီးနောက်မှာပါမကြာခဏပြောလို့ရှိပါတယ်ဟုတ်ပါတယ်တိုင်းပြည်တစ်ပြည်ငြိမ်းချမ်းမှုဆိုရင်တရားမျှတတဲ့ဥပဒေတွေပြဋ္ဌာန်းထားရမှာဖြစ်ပြီးအဲ့ဒီဥပဒေအောက်မှာအာဏာရှိတဲ့သမ္မတကစလို့အစိုးရဝန်ကြီးတွေစစ်တပ်ခေါင်းဆောင်တွေဌာနဆိုင်ရာအရာရှိတွေအပါအဝင်အောက်ခြေအာဏာမဲ့ပြည်သူတွေအထိဘယ်သူမှအကာအကွယ်ရဖို့နဲ့ဥပဒေချိုးဖောက်ရင်လည်းအာဏာရှိအာဏာမဲ့မရွေးပဲဘယ်သူကမှအရေးယူဖို့ကလိုအပ်နေပါတယ်။ဒါပေမဲ့လည်းလူတက်မှုလူရက်မှုဓမြတိုက်မှုယဉ်တိုက်မှုအပါအဝင်မှုရေးစေဝါမှောက်ကိုမှုတရားမဝင်သိမှောက်ကိုအိန္ဒိယနိုင်ငံတွေနဲ့တရားမဝင်ကုံသွယ်မှုအယက်တုစေဝတုစေကန်တုလူမှောက်ခုံမှုတန်ငံပဒိန်းစီးပွားရေးလိမ်လည်မှုစသဖြင့်အမှုတွေကနိုင်ငံတလွားနေစဉ်ကြားနေရသလိုတရားစီရင်ရေးဘက်မှလည်းပက်လိုက်တာအချိန်ကြာတာမျှတမှုမရှိတာတွေကြားနေရပါတယ်။ဒါကြောင့်တရားဥပဒေစိုးမိုးရေးဆောင်ရွက်တဲ့အခါမှာ Rule of Law ဆိုတဲ့အပိုင်းနဲ့ Law Enforcement ဆိုတဲ့အပိုင်းရဲ့လို့လုပ်ငန်းစဉ်နှစ်ပိုင်းရှိနေပါလေ။ Rule of Law ဆိုတဲ့အပိုင်းကတော့တည်ဆဲဥပဒေတွေမှာခေတ်စနစ်နဲ့မညီတရားမျှတမှုလည်းမရှိတော့တဲ့ဥပဒေတွေပြင်ဆင်တာဖျက်သိမ်းတာအသိရေးတာစတာတွေပါဝင်တယ်လို့ဘယ်မလိုက်လက်မစားတဲ့တရားစီရင်ရေးဖြစ်ဖို့ပါ law enforcement အပိုင်းကတော့အဲ့ဒီလိုတရားမျှတတဲ့ဥပဒေတွေချိုးဖောက်ရင်အာဏာရှိအာဏာမဲ့မခွဲဘဲဖမ်းဆီးအရေးယူမဲ့ရဲတပ်ဖွဲ့တို့တရားဆွဲမဲ့ရှေ့နေလို့ဖြစ်ပါတယ်ဒါကြောင့်ဒီလုပ်ငန်းစဉ်နှစ်ပိုင်းနဲ့ပတ်သက်လို့တရားလွှတ်တော်ရှေ့နေလည်းဖြစ်အမျိုးသားလွှတ်တော်ကိုယ်စားလှယ်တူလည်းဖြစ်တဲ့ဦးအောင်သိန်းကအခုလိုရှင်းပြပါတယ
်တရားဥပဒေစိုးမိုးရေးပြည်ပြနေတဲ့ပြဿနာတွေဟာစီမံခန့်ခွဲမှုအနေချက်ကြီးအုပ်ချုပ်ရေးပိုင်းဒီမှာလည်းရှိတယ်လို့တရားစီရင်ပိုင်းဒီမှာလည်းချုပ်ရင်းအနေချက်ကြီးရှိတာပေါ့နော်တစ်ချက်ကလည်းကျွန်တော်တို့ကဥပဒေပြုရေးအနာကိုကျင့်သုံးတဲ့ဒီလွှတ်တော်ပိုင်းမှာလည်းဖြစ်ရောက်ဟန်တန်းလိုက်တဲ့ဥပဒေတွေခြေရဝင်ပြဌာန်းမှုလို့ရတယ်။နောက်အရေးကြီးတာကလည်း law enforcement ကိုတကယ်ခြေရဝင်တာဝန်ယူနေရတဲ့လူတွေကလုံးညွေးတက်ဖွဲ့တွေပေါ့နော်အဲလုံးညွေးတက်ဖွဲ့လို့ပြောရင်မြန်မာနိုင်ငံရဲတက်ဖွဲ့လို့ပြောရင်မမှားဘူးပေါ့ဒီဥစ္စာတွေကကာကွယ်ဦးစီးချုပ်ရဲ့လက်အောက်ခံရှိတဲ့ပြည်ထောင်ဌာနကရဲတွေကိုပြည်သူတို့တွေကဒီနေ့ကျွန်တော်ရှိမှာအမှုတွေတော်များတဲခံပြေးတွေများတယ်ဗျတဲခံပြေးမှုတွေကဟမ်းမိလေဆိုတော့မရှိတဲ့လောက်ကိုဖြစ်နေဟိုလွန်ခဲ့တဲ့9နှစ်6နှစ်လောက်ကလည်းတက္ကသိုလ်ဤသဏ္ဍာန်လူသတ်မှုမှာလည်းအဓိပ္ပာယ်လို့သတ်သွားမှလည်းမသိဘူးသတ်သွားပြီးတော့ဒီနေ့ထိလက်တွေမပေါ်နိုင်ဘူးနောက်ဒီမကြခင်ကပဲရေပြည်တော်လူနေရာမျိုးမှာလက်လက်တွေအဖမ်းမိတယ်လေချောင်းလိုင်းကနေပြီးတော့အဝင်ထွက်လုပ်တဲ့အခါမှာတွေ့ရှိဖမ်းမိတယ်ဟိုဒါရီရလည်းအများကြီးဂွင်းဆက်ကြကြစဉ်းစားစရာအချက်ကြီးရှိတယ်အပစ်ခိုးဖမ်းတဲ့ကားတွေမိတယ်ဒါပေမဲ့လွတ်တဲ့ကားတွေဘယ်လောက်ရှိနေမလဲအဘိမ့်မြူတွေဖမ်းတယ်လွတ်တဲ့ကားတွေဘယ်လောက်ရှိနေမလဲဆိုဒီလိုပြန်ပြီးတော့ကျွန်တော် zigzag ပြန်လန်းသုံးသပ်ဖို့တော့လိုအပ်တယ်ဗ
ျ rule of law ဆိုတဲ့အပိုင်းနဲ့ပတ်သက်လို့တရားလွှတ်တော်ရှေ့နေဦးသိန်းသန်းဦးကလည်းအခုလိုပြောပြပါတယ
် rule of law ဆိုတရားရုံးမှာမြင်တာပဲလေ law enforcement ကပါပါတော့နောက်တစ်ခါ law enforcement ပြည်ဥပဒေအာဏိသင်တက်ရောက်မှုပေါ့နော်သူကဌာနဆိုင်တွေမှာဥပဒေအာဏိသင်မတက်ရောက်ဘူးမတက်ရောက်ဘူးဆိုတော့ဥပမာအားဖြင့်ဝိုးကြရှိကိုတွေခန့်နေဒါဝစီဝန်ရှိအောင်လည်းမကိုက်ဘူးအဲ့ဒါမျိုးတွေဥပဒေတိုင်းမှာဆောင်ရွက်တာတွေပေါ့ဗျာဘန်တက်ကိုဥပဒေမှာဆိုင်ရအောင်ကျွန်တော်ကအခုကလိုရဲနေတယ်တရားရုံးကိုတာဆဲနေတာတရားရုံးကကျွတ်တော်အလုပ်တဲ့ဥတွေတွေတိုင်းတော့ရတာအဲဒီဥတွေတွေကဆက်အနာရှင်စနစ်ကိုကာကွယ်တဲ့ဥတွေတွေဖြစ်တော့တရားရုံးကလည်းဒီတိုင်းပဲကာကွယ်ရတာပဲလေ
အခုဆွေးနွေးခဲ့ကြသလိုတရားဥပဒေစိုးမိုးရေးဆိုတဲ့အကိစ္စမှာတရားမျှတတဲ့ဥတွေတွေရေးဆွဲပြဋ္ဌာန်းနိုင်မှုလို့သလိုဥတွေချိုးဖောက်တဲ့အခါအရေးယူမဲ့ရဲတပ်ဖွဲ့တို့ဆွဲချရှင်းနေတို့ရဲ့အခန်းကဏ္ဍကလည်းအရေးကြီးနေပါတယ်ဒီလိုဆောင်ရွက်ကြတဲ့အဖွဲ့ကို law enforcement လို့ခေါ်တဲ့အတွက်အဲလိုအရေးယူမဲ့အဖွဲ့တွေအားကောင်းဖို့ပညာတက်ဖို့ခင်ဗျို့လိုအပ်နေပါတယ်။ဒါနဲ့ပတ်သက်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးအောင်သိန်းက
ဒီရုပ်နေနေမယ်ဆိုတော့ပြဋ္ဌာန်းထားတဲ့အညီဆောင်ရွက်ဖို့လိုတယ်လို့ကျွန်တော်ဘက်ကအဲ့လိုမြင်ပါတယ်။ဒီရုပ်နေနေဥရီဆိုတာကသူ့နီးလမ်းတစ်ချက်ဆောင်ရွက်မယ်သူ့ procedure တွေရှိတယ်ဗျ။အဲ့ဆိုအဲ့ဒီ step တွေကိုကြော်ပြီးတော့ဒီဒီရုပ်နေနေတဲ့အခါမှာဒါတရားဥရီစုံဝေးမှာလိုအပ်တဲ့အချက်ချက်လို့ကျွန်တော်မြင်တယ်။ဘုံတော့ဆိုရင်တရားတရားသူကြီးအစင်တော့ကပဲကွင်းစီမျိုးကမိပေးကြတာအခုကမျိုးနယ်အုပ်ချုပ်ရေးမှုအစင်တော်က144လို့ဟာမျိုးကိုအမိပေးနေနေဆိုတော့မျိုးနယ်အုပ်ချုပ်ရေးမှုတယောက်ကပေးတန်းအမှုစီရင်ခွင့်ပေးထားတယ်လို့ဖြစ်နေ
တရားလွှတ်တော်ရှင်းနေဦးသိန်းတန်းဦးကတော့တရားဥပဒေစိုးမိုးရေးအောင်မြင်အောင်မလုပ်နိုင်သေးတာကလက်ရှိပြဋ္ဌာန်းထားတဲ့2008အခြေခံဥပဒေရဲ့အားအနေချက်ကြောင့်လို့ ခုလို့ထောက်ပြပါတယ
်ညောင်မြတူလည်းပုဒ်သိမ်မှုကပေါ်တာအရင်2008ဖွဲ့စည်းပုံကြီးကဒါလာပြီးတော့ခန်းနေတာပေါ့ဗျာဒီတရားစီရင်ရေးကဒါ2008ဖွဲ့စည်းပုံမှာပါတဲ့အတိုင်း judicial institution ကြီးကိုခန့်ထားတာဟာစစ်တပ်အလို့ကျပေါ်စည်းခန့်ထားတာပေါ့နော်ပထမဆုံးကဆိုလို့ရှိရင်ပြည်ထောင်စုတရားစီရင်ရေးတော်ကျော်တရားစီ9ယောက်မှာ4ယောက်ကစစ်တပ်ကဖြစ်ပြီးတော့တရားသူကြီးယောက်ကလည်းစစ်တပ်ကပေါ့နော်အဲ့လိုအနေအထားမျိုးနဲ့ခန့်ထားတော့တရားစီရင်ရေးဟာကျွန်တော်တို့ပုံမှန်တရားစီရင်မဟုတ်ဘူးတရားမျှတမှုတို့ရဲ့ကျွန်တော်အဟံတားတွေဖြစ်နေတာပေါ့နော်သူရဲ့ပုံတန်းกว่าလွဲနေဟိုဘုရုံနေဝင်တက်လာပြီးတဲ့နောက်ပိုင်းလဲရဲတဲ့သူကစစ်တပ်တဲ့အတန်းအသွင်ကြောင်းတာပေါ့ဗျာ militarization ပေါ့ဗျာနေရာတကာစစ်တပ်မှုကြီးတွေဂေါ်ဘကလည်းစစ်တပ်ဖြစ်ရမယ်ဟာတင်းချင်းကစန္ဒလာလည်းစစ်တပ်ကဖြစ်ရမယ်သပိန်းစင်းမှာစောင့်နေလူစစ်တပ်ကဖြစ်ရမယ်ဆိုတော့ဟာနဲ့ဝင်လာလိုက်တဲ့အခါကျတော့ရဲမှာလည်းတန်တရရဲတွေမရှိတော့ပဲနဲ့အသွင်ကြောင်းရဲတွေကဝင်ပြီးတော့နေရာယူကြတာပေါ့နော်နေရာယူတော့ပြဿနာကဘာဖြစ်လဲဆိုတော့တကယ်တော့မြို့နယ်ရဲတပ်ဖွဲ့မှုတယောက်လောက်ဆိုရင်ကိုသူကသူ့ဒီတာဝန်ကတော်တော်ကြီးတယ်ဗျာရဲလုပ်ငန်းစဉ်တွေနားလည်ရတဲ့အပြင်ပိုလစ်မန်နီယောပေါ့ဗျာအဲ့ဒါအပြင်ကျွန်တော်တက်စီကဥပဒေတို့ပြည်မှုဆိုင်ရာကျင့်သုံးဥပဒေတို့နော်ရာဇတ်ကြီးဥပဒေတို့ဒါအကုန်သိရတာဗျာ
ဒါကြောင့်တရားဥပဒေစိုးမိုးဖို့ဆိုရင်မျှတပြီးဒီမိုကရေစီစနစ်နဲ့ကန့်ညီတဲ့ဥပဒေတွေရေးဆွဲပြဋ္ဌာန်းဖို့ရဲတပ်ဖွဲ့ကိုစစ်တပ်နဲ့တီးခြားစီခွဲထားပြီးပညာတတ်တွေဖြစ်အောင်ပြုစုပျိုးထောင်ဖို့ဥပဒေချိုးဖောက်ရင်အာဏာရှိအတိုင်းဝိုင်းအာဏာမဲ့အတိုင်းဝိုင်းရဲ့လို့ဗက်မလိုက်ပဲအရေးယူဖို့လိုအပ်တယ်လို့ပြောဆိုထောက်ပြကြပါတယ်ခင်ဗျာ